စစ်ကောင်စစ်တပ်တွေဝင်ရောက်တပ်ဆွဲထားတဲ့စကိုင်းတန်ကမ့်ဘလူမြို့နယ်ကကျေးရွာတွေမှာတပ်ဖြတ်မိရှုခံထားရတဲ့အလောင်းငါးလောင်းတွေ့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မလ24ရက်နေ့မှာရွာသစ်ကျေးရွာကိုဝင်ရောက်တပ်ဆွဲပြီး26ရက်နေ့ကပြန်ထွက်သွားချိန်မှာလည်း30ကျော်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တွေကပြောပါတယ်။စစ်တပ်တွေစီးရဲလှုပ်ရှားမှုကြောင့်ကမ့်ဘလူမြို့နယ်ကရွာပေါင်းစေရွာတဲ့မနေ့ကရွာသားတွေဘေးလွတ်ရာရှောင်တိတ်နေကြရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆွမုံကပြောပြပေးပါဦးခင်ဗျာ
စကိုင်းတိုင်းတွေကမျိုးနယ်တချို့ကိုနယ်မြေရှင်းလင်းနေတဲ့စစ်ကောင်စီတပ်တွေဟာကမ့်ဘလူမြို့နယ်ထဲမှာလည်းတရွာဝင်တရွာထွက်နယ်မြေရှင်းလင်းမှုတွေလုပ်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်မတ်လ24ရက်နေ့တုန်းကကမ့်ဘလူမြို့နယ်ကရတ္တရွာတွေကိုအင်အားမြောက်များနဲ့စစ်ကောင်စီတပ်တွေမနေ့တနားရီလောက်ဝိုင်းထားခဲ့ပြီးတော့မနေ့၄နာရီဝန်းကျင်ချိန်လောက်မှာတော့လက်နက်ကြီးတွေနဲ့ပစ်ပြီးတနက်တွေပစ်ဖောက်ရွာတွေကိုဝင်လာတာကြောင့်ရွာသားတွေထွက်ပြေးခဲ့ကြရပါတယ်ဒါပေမဲ့ရွာသားတချို့ဖမ်းဆီးခံခဲ့ရပြီးနှိပ်စက်တပ်ဖြတ်မိချို့ခံခဲ့ရတယ်လို့ရွာသားတွေကပြောပါတယ်။စစ်သားတွေရွာတွေကပြန်ထွက်သွားတဲ့အချိန်မှာတော့မိချို့ခံထားရတဲ့အလောင်းငါးလောင်းတွေ့တယ်လို့ရတိရွာသားတယောက်ကအခုလိုပြောပြပါတယ်
။ခါခေါ်ပြီးတော့အဲ့နေကဒါနဲ့ပြီးတဲ့ကလေးတွေပေါင်းနေဆွဲပြီးတော့လိန်နေပြီးတဲ့ကလေးတွေအဲ့ကလေး၅ယောက်ကိုကြတော့သူတို့ကပြန်နောက်ကိုလက်ပြန်ကြိုးတုံးနဲ့ပြန်ခေါ်သွားပြီးတော့နောက်ရွာအဆက်မှာကြအိမ်နောက်ဖက်မှာသူတို့မိချိုးတက်ထားတယ်ကြ15ရောက်ကတော့အမသူတို့ကတက်ကိုသူတို့တက်ကိုဖမ်းခေါ်သွားတယ်ကြ15ရောက်ကတော့ရောင်း20ရောက်ကတည်းကကျွန်တော်တို့ဒီဘက်ကကျွန်တော်တို့ရွာကြီးရဲ့ဟိုခလန်းလန်းလေးရွာမှာရွာကြီးကတခါကျွန်တော်တို့ရွာကြီးလိုပဲသူတို့အဖက်ပြိုးတဲ့တခါဝင်မလို့ဆိုပြီးအဖက်ကိုခေါ်သွားတယ်ကြသူတို့လက်နက်ကြီးစီးပြီးအကုန်တက်တာတွေထမ်းဖို့ရဆိုပြီးတော့ခေါ်သွားတယ်က
ြအခုလိုစစ်သားတွေဝင်ရောက်နေမြေရှင်းလင်းတဲ့ခြေရွာတွေမှာဒေသခံတွေတက်ဖြတ်ခံရတာမျိုးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးဒါပေမဲ့ဒလန်လို့ဆွဆွဲခံရပြီးတက်ဖြတ်ခံရသူတွေပြူစောတိအဖွဲ့တွေဆိုပြီးတက်ဖြတ်ခံရသူတွေအကြောင်းကိုတော့ပုံမှန်သတင်းထုတ်ပြန်လေးရှိပါတယ်ပြူစောတိအဖွဲ့တွေကိုလက်နက်တက်ဆင်ပေးထားတာမရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောထားပေမဲ့သခိုင်းတိုင်းနဲ့မကွေးတိုင်းတွင်းကခြေရွာတချို့မှာတော့ပြည်သူစစ်သည်ဘောနဲ့ပြူစောတိတက်ဖွဲ့တွေကိုစစ်တပ်ကလိုက်လံဖွဲ့စည်းနေတယ်လို့သိရပါတယ်ကမ့်ဘလူမြို့နယ်တွေကရတိရွာမှာနှစ်ရက်ကျော်တက်ဆွဲခဲ့တဲ့စစ်ကောင်စီတပ်တွေဟာမတ်လ26ရက်နေ့မှာပြန်ထွက်သွားတဲ့အချိန်မှာတော့ရတိရွာသားစုစုပေါင်း30ကျော်ဖမ်းဆီးခံခဲ့ရပါတယ်စစ်သားတွေရွာထဲဝင်လာချိန်ကနေစလို့ဒီကနေ့ထိဖမ်းဆီးခံထားရတာ4ရက်ကျော်လာပြီဖြစ်တာကြောင့်စိုးရိမ်စိတ်ပူနေကြတယ်လို့ဖမ်းဆီးခံထားရသူတဦးရဲ့မိခင်ကအခုလိုပြောပါတယ
်ဒီမှာရတာလေးပါသွားတာပါအဲ့ဒါအခုအထိဇင်ဘတ်ထဲမှာအလုံးတောင်မှမကြသေးဘူးပြန်မရောက်လာသေးပါဘူးသူတို့ကတိုင်းကဆိုပြီးတော့ခေါ်သွားတာကျွာအရောက်သိလောက်ရှိပါတယ
်မတ်လ24ရက်နေ့ကစစ်တပ်တွေကမနက်အာရုံတက်တဲ့အချိန်မှာရာတွေကိုဝိုင်းပြီးတော့ဝင်လာတာကြောင့်ရွာသားတွေဟာရုတ်တရက်ကိုလိုယုံပြီးထွက်ပြေးခဲ့ကြရပါတယ်ဒါကြောင့်အခုပုန်းခိုနေကြတဲ့နေရာမှာသူတို့အတွက်စားရေးတောင်ရေးခက်ခဲနေပါတယ်ရတိရွာနဲ့အနီးကကျေးရွာတွေကလည်းစစ်ကောင်စီတပ်တွေရုတ်တရက်ဝင်လာမှဆိုးတာကြောင့်စုစုပေါင်း73ရွာလောက်ကရွာသားတွေထွက်ပြေးတိမ်းရှောင်နေရပြီးဒုက္ခရောက်နေကြတယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
ဆုံးရတာနေရာကမသားမအောင်ပြကျွန်တော်တို့အဲ့ဘက်မှာစောကြသေးတယ်မှာအပုံပုံနေရာမှာကလေးတွေရောလူကြီးတွေရောအကုန်လုံးမသေးနဲ့မသွားနိုင်ဘူးလူကြီးတွေရောပေါ့တကြီးရွယ်ဦးတွေရောပါတာပေါ့အမရဲ့ကိုဝင်ဆောင်နေရာမစားအကုန်လုံးစောကြသေးတယ်မှာနေရာဒီကသဝင်းနေရွာတွေလည်းကျွန်တော်တို့ရွာရဲ့ရွာမှာအဲ့ဒီလိုဝင်နေတယ်ဆိုတော့ကြာအကုန်လုံးလည်းအဲ့ဒီလိုနှိပ်စက်နေတယ်လို့ကြားတော့အကုန်လုံးစောင့်ကြည့်နေကြတာအဲ့ကျွန်တော်တို့ဒီရရွာတွေလည်းအဲ့ဒီလိုပါတယ်
ကမ့်ဘလူမြို့နယ်ကရတိကျေးရွာအပါအဝင်ညောင်မင်းရွာမှအင်းလေကြီးတရတာအင်္ဂါတောက်ကန်ယူကျိုးမင်းကုန်းမစဲပင်လေရီတွေထိန်တော်ညင်အင်းညောင်ပေါင်ရင်းစားတဲ့ရွာပေါင်း73ရွာကရွာသားတွေထွက်ပြေးတိမ်းရှောင်နေကြရတာပါစစ်ကောင်စီတပ်တွေထွက်သွားကြပြီဖြစ်ပေမဲ့ရတိရွာသားတွေကတော့အိမ်ကိုမပြန်မနေရဲကြသေးဘူးလို့ပြောပါတယ်စစ်သားတွေပြန်ထွက်သွားတဲ့အချိန်မှာအင်ဂျီ140ကျော်ရှိတဲ့ရတိရွာတွေကအိမ်တွေဖျက်ဆီးခံရတဲ့အခြေအနေကိုလည်းဒေသခံတဦးကအခုလိုပြောပြပါဗျာ
။လုံးရောက်နေပြီးရွာတွေကပစ္စည်းတွေအကုန်ယူတာကအိမ်မှာရှိတဲ့ဒီကဲတွေသာမဆန်ဆိုင်ကျန်စာစီဆိုလာပြဒီဆက်အကုန်လုံးကိုသူတို့ကာကြီးကားငယ်နဲ့နေရာတိတိပဲတွေကအိမ်မျိုးတော့ညီမချိုးပဲနဲ့အင်းတို့မိမချိုးပဲနဲ့ဟိုကနေချိန်ဆောင်ရင်းနဲ့ဖြတ်ထားခဲ့တာကြတိုင်လေးကိုတိုင်ပဲခြံထားခဲ့တာဟိုလူကြီးနဲ့လုံးမလဲလဲပဲနဲ့ချိန်ဆောင်ရင်းနဲ့လိုက်ချက်ပြီးတိုင်ကိုအိမ်နိုင်ကြီးတိုင်ဒီပဲခြံထားခဲ့အိမ်ကတော့40လောက်အတူတူလုံးသွားတယ်က
ြရတိရွာနဲ့အနေငယ်လှမ်းတဲ့ကျေးရွာတချို့ကရွာသားတချို့ရွာနေအိမ်တွေကိုပြန်နေကြတယ်ဆိုပေမဲ့အများစုကတော့ရွာတွေကိုမပြန်ရဲကြဘဲတောထဲမှာပဲပုန်းခွနေကြပါတယ်စ စကိုင်းတိုင်းကတချို့မြို့နယ်တွေမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပေမဲ့ကမ်းမလူမြို့နယ်တွေမှာတော့တိုက်ပွဲတွေမရှိပါဘူး။ဒါပေမဲ့အဲ့ဒီကမ်းမလူမြို့နယ်ဘက်ကယွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နဲ့လိုက်ပြီးတော့နေမြေရှင်းလင်းနေတာဖြစ်ပါတယ်ရှင်။